လောက်ကင်မျိုးတဝိုက်ကကိုကန်းနဲ့မဟာမိတ်လက်နက်ကင်တပ်ဖွဲ့တွေကိုမြမတက်မတော်ကဒီကနေ့အလုံးအင်းနဲ့ထိုးစစ်ဆင်ခဲ့ပါတယ်။တချိန်တည်းမှာပဲအစိုးရနဲ့တိုင်းသားလက်နက်ကင်တပ်တွေကြားရန်ကုန်မှာဆွေးနွေးနေကြတာပါ။အောက်ခြေကထိုးစစ်တွေကိုမရက်ပဲအပြည့်ရဆွေးနွေးနေခြင်းဟာလက်တွေနဲ့ကွာဟနေတယ်လို့တိုင်းသားအဖွဲ့တွေကတုံ့ပြန်လိုက်ကြပါတယ်။ဒီအကြောင်းကိုပြောပြချင်တာပါ
။လောက်ကင်မျိုးအစီတောင်ဘက်ခုတ်ထန်ဒေသမှာဒီကနေ့မနေ့အာယုန်တက်အချိန်ကမြန်မာစစ်တပ်ကအလုံးရင်နဲ့ထိုးစစ်ဆင်ခဲ့ကြောင်းကူကန်တပ်ဖွဲ့ MMDAA ရဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ
်မနေ့9နာရီရလောက်နေ့ဒီနေ့တပ်ဖွဲ့စပါတယ်နည်းနည်းကြီးနဲ့ရင်ပြတ်တယ်ပေါ့နေရာကတော့ခုတ်ထံတဝိုက်မှာပါပဲလောက်ကန်ရဲ့အရှိတောင်ဖြစ်မယ်မနေ့တော့ကနေစပြီးတော့တို့ကအင်အားပူတုံးလာတာသိရတယ်ဒီနေ့လည်းအဲ့လိုပါပဲနည်းနည်းကြီးနဲ့ရင်ပြတ်တယ်နည်းနည်းကြီးပြတ်ပြီးတော့မှတိတ်တာထိုးတယ်ကလုံးရတော့ပြန်ဆုပ်ပြန်ဆုပ်ပြီးတော့လက်နဲ့ကြီးနဲ့ပြန်ပစ်ပြီးတော့ပြန်တက်အဲ့လိုပေါ့မနေ့တော့ကတော့ကျွန်တော်ကြားလာတော့ကျွန်တော်ဖက်မှာက4ရောက်တန်ရရတယ်နေချင်းတစ်ဖက်ကတော့ဒီထိခိုက်တန်ရရတာနဲ့ကြဆုံးတာနဲ့ပေါင်းလိုက်ရင်50နဲ့60ကြားဖြစ်မယ
်ကိုညံ့မျိုးလောကွာကျိုင်းနဲ့မာလူရွှေကျွော်တွိုက်ဖြစ်ပေါ်တဲ့ဒီကနေ့တိုက်ပွဲနဲ့ပတ်သက်ပြီးမြမတက်မတော်ဘက်ကသတင်းထုတ်ပြန်ရမှာတက်မတော်စစ်တီ3ဦးတည်ဆုံပြီး4ဦးတန်ရရရှိခဲ့တယ်လို့ဖော်ပြထားပါတယ်ဒါ့အပြင်မတ်လ16ရက်နေ့မွန်လွဲပိုင်းတိုက်ပွဲအပြီးလောက်ကံမြို့နားမှာမွေးရီစီဝါနဲ့ MNDAA ရဲ့လက်နက်အနည်းငယ်တချို့ကိုမြန်မာစစ်တပ်ကသိမ်းဆီးမိခဲ့ကြောင်းလည်းပေါ်ပြထားပါတယ်။ရှမ်းပြည်အရှေ့မြောက်ပိုင်းဒေသတွင်းအခုလိုတိုက်ပွဲဖြစ်နေခြင်းမှာမြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ UPWC နဲ့တိုင်းဒေသလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့ NCCT တို့ရန်ကုန်မြို့မှာဒီကနေ့ဆွေးနွေးကြပါတယ်။အောက်ခြေတပ်တွေကထိုးစစ်တွေမရက်ပဲနဲ့အပြစ်ခတ်ရစဲရေးဆွေးနွေးနေခြင်းဟာလက်တွေ့မကျဘူးလို့သုံးသပ်ကြောင်းတောင်းပလောင် TNL တပ်ဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။DNL ပြောခွင့်ရသူမိုင်အိုက်ကျော်ကအခုလိုရှင်းပြပါတယ်
။ထိုးစစ်ရှိမတင်ကတော့ဒီထက်ကဘလောက်စီမီစီလေးကြီးအောက်ခြေကတက်ဖွဲ့ကတော့ဘယ်လိုမှရှော့ချနိုင်မှာမဟုတ်ဘူး။တက်ဖက်ကတော့စီမီပွဲလုပ်နေတာပေါ့နော်။တက်ဖက်ကတော့ဒီစီရရတောက်လျှောက်က PRP နေလို့ရှိနေတယ်။ညှင်းဆိုင်ရဘလောက်စီမီစီလေးအောက်ခြေမှာတော့ဖြစ်ပေါ်ရတာတောက်လျှောက်ဖြစ်နေမှာအတိအက
ျ။အစိုးရဘက်ကကုကန့်နေတာတွင်စစ်စင်ပုံမြင့်လာတာဟာပြည်တွင်းအခြားနိုင်ငံရေးပြဿနာတွေပေါ်အာရုံလွှဲလို့တာဖြစ်ကြောင်းကူကန်တပ်ဖွဲ့ရဲ့ဥထုံးမြလေးကသုံးသပ်ပါတယ်
။ဒီငကူကရက်ကကျွန်တော်ရဲ့ခံယူချက်ကဒီနိုင်ငံရေးပြဿနာကိုငြင်းချမ်းတဲ့နီလန်းနဲ့ပဲကြည်ချင်းချင်ပါတယ်။အတိအကျအဖြစ်အခုဟာကပြည်တွင်းထဲမှာကျွန်တော်ထင်တာကဒီចောင်းသားတပိတ်တို့ပြီးတော့ဒီအလုပ်သမားတပိတ်ပြောင်းမှာတော့အဲ့ဒါလည်းဖြစ်နေ။အဲ့ဒါကိုတို့ကအာရုံလွှဲချင်တယ်ဗျ။ဟိုကြီးရောလေးရောပြီးတော့လက်နဲ့ကြီးရောသုံးပြီးပြီးတော့တိုက်တာတော့တကယ်ကိုဟိုပြပရန်ကာကွယ်သလိုဖြစ်နေပါတယ်ကျွန်တော်လည်းဒီ135မျိုးတော့တိုင်းရင်းသားတွေကမျိုးဖြစ်ပါတယ်ကုကန်တိုင်းရင်းသားဖြစ်ပါတယ်အဲဒါကြောင့်အစကတည်းကတကယ်ကိုပြတင်းစစ်တားမွေတိုင်းရင်းသားပြိပခပဲပြောပေါ့အဲ့ဒါကတချို့အခါအာဏာနဲ့တော့ဘာမှမပတ်သက်ပါဘူးခင်ဗျ
တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးဟာတရုတ်နဲ့မြန်မာနယ်စပ်ယူနန်ဒေသကိုရောက်ရှိနေပြီးတရုတ်မြန်မာနယ်စပ်လူညုံရေးကိစ္စနဲ့ပတ်သက်ပြီးဒေသခံအာဏာပိုင်တွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီနေ့မှာပဲလောက်ကင်ဒေတာမှာကိုကန့်တပ်ဖွဲ့တွေနဲ့ထိတ်တဲရင်ဆိုင်နေရတဲ့မြန်မာစစ်တပ်ကတပ်မှူး3ဦးကိုလက်ရှိတပ်မမှူးနေရာတွေကနေမတ်လ9ရက်နေ့ကဖယ်ရှားလိုက်ကြောင်းမြန်မာနိုင်ငံတို့ Tomorrow သတင်းဌာနမှာဖော်ပြထားပါတယ်အမှတ်17ချင်းမြန်တပ်မဌာနချုပ်တပ်မမှူးဗိုလ်မှူးချုပ်လှမြင့်စိုးအမှတ်44ချင်းမြန်တပ်မဌာနချုပ်တပ်မမှူးဗိုလ်မှူးချုပ်ခင်မောင်တန်းနဲ့အမှတ်89ချင်းမြန်တပ်မဌာနချုပ်တပ်မမှူးဗိုလ်မှူးချုပ်အောင်သိန်းဦးတို့ဖြစ်ပြီးသူတို့၃ဦးကိုဖူးကြီးမင်းပြားနဲ့တပွဲမှာရှိတဲ့တမ်းမြင့်တိုက်ခတ်ရေးတင်တန်းကြောင်ចောင်းអုပ်ទីအဖြစ်ပြောင်းရွှေ့ခဲ့တယ်လို့ဖော်ပြထားတာပါလិលတ်နေရာ၄အတွက်အစားထိုးရမှာတမ17တမ်မမှုအဖြစ်ဘူမူကြီးအောင်ရဲဝင်တမ44တမ်မှုအဖြစ်ဘူမူကြီးတန်းစင်တမ89တမ်မမှုအဖြစ်ဘူမူကြီးမိုးကြော်တို့ကိုရာထူးတွင်းမြင့်ခတ်အပ်လိုက်ကြောင်း Tomorrow သတင်းဌာနမှာဖော်ပြခဲ့ပါတယ
်ဒီကိစ္စနဲ့ပတ်သက်လို့မြမတက်မတော်ဘက်ကတီးကြားအတည်ပြုချက်မရရှိသေးပါဘူးခင်ဗျာ